မြန်မာနိုင်ငံမှာပြည်내24နာရီတွင်ဒက်ခရိုင်းနမူနာပေါင်း 31,983 ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါကူးစက်သူ 3,088 ဦးထပ်တွေ့ပြီးသေဆုံးသူက102ဦးရှိတယ်လို့စစ်ကောင်စီကျန်းမာရေးချန်နယ်ရဲ့ဒီနေ့ည7နာရီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအမှန်တကယ်ကူးစက်သေဆုံးသူရေအတွက်ဟာတရားဝင်ထုတ်ပြန်ထားတာထက်ပိုများနိုင်တယ်ဆိုတာကျန်းမာရေးတာဝန်ရှိသူတွေကိုယ်တိုင်ကလက်ခံပြောဆိုထားတယ်လို့ပရဟိတလူသားတွေကလည်းပြောနေကြပါတယ်။မနေ့ကပိုးတွေ့သူ 3,400 ကျော်ဆက်ရှိနေကြရမှာအခုကိုဗစ်တတိယလိုင်းမှာအရင်ဆုံးပိုးစတွေ့ခဲ့တဲ့ချင်းပြည်နယ်မှာအနည်းဆုံးဒီနယ်အဖြစ်20ဦးသာမနေ့ကတွေ့ရှိခဲ့ပြီးအရင်အဖြစ်များဆုံးဖြစ်ခဲ့တဲ့ရန်ကုန်မှာလည်းတတိယအနည်းဆုံးဖြစ်43ဦးသာတွေ့ရှိခဲ့ပါတယ်။မနေ့ကပိုးတွေ့တဲ့အထက်အဖြစ်များဆုံးကတော့ရှမ်းပြည်နယ်ဖြစ်ပြီးပိုးတွေ့သူ100ကျော်ရှိနေပါသေးတယ်။ဒုတိယအများဆုံးအနေနဲ့တော့ပဲခူးတိုင်းမှာ900နီးပါးတွေ့ခဲ့ပြီးမကွေးမှာတတိယအများဆုံး400ကျော်တွေ့ခဲ့ပါတယ်။တချင်တွေမှာကိုဗစ်တတိယလှိုင်းတန်တဲ့အတူပြည်တွင်းစစ်မီးပါဖာရီတီရဲ့စစ်အာဏာသိမ်းပြီးပိုခံစားလာရတာမို့ကိုဗစ်ထိန်းချုပ်ရေးလုပ်နိုင်ဖို့စီးရေးလှုပ်ရှားမှုတွေဝိုင်းစော့ချပေးကြဖို့ကိုကန့်ပလောင်နဲ့ရခိုင်လက်နက်ကိုင်ညီနောင်မဟာမိတ်၃ဘက်ကဒီနေ့ထုတ်ပြန်ချက်တိုက်တွန်းလိုက်ပါတယ်ခင်ဗျ။